မကြခင်အချိန်မှာမြန်မာနိုင်ငံကိုတွားရောက်ဖို့စီစဉ်ထားတဲ့ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ် Mr. Thomas O'Hagan Tanner ဟာအခုအချိန်မှာတော့ရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ကရင်ပြည်နယ်နဲ့ချင်းပြည်နယ်တွေကိုတွားရောက်ပြီးတော့အဲ့ဒေသတွေမှာလူ့အခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်ပါတယ်။သူခရီးစဉ်နဲ့ပတ်သက်လို့မကြသေးခင်အချိန်က VOA မြန်မာပိုင်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့အခုလိုပြောကြခဲ့တာပါ။ Mr. Quintana အခုမြန်မာပြည်ခရီးစဉ်မှာဘယ်အရေးတွေကိုအဓိကဦးစားပေးပြီးဆောင်ရွက်သွားမလဲဆိုတာကိုမေးကြည့်တဲ့အခါမှာတော့အခုလိုပြောပါတယ်ရှင်
။In these different places I will address the issues which concerns
ကျွန်တော်အခုတစ်ခေါက်သွားတဲ့အခါမှာရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်တွေမှာအိုးအိမ်စွန့်ခွာပြီးထွက်ပြေးတင်းရှောင်နေကြရတဲ့ကိစ္စတခါကရင်ပြည်နယ်မှာအပြစ်ခတ်ရစဲကိစ္စနဲ့ချင်းပြည်နယ်မှာချင်းလူလူကြားထဲမှာဘာသာရေးအရာခွဲခြားဆက်ဆံခံရတဲ့ဆိုတဲ့ဆိုဆိုချက်တွေနဲ့ပတ်သက်ပြီးဆွေးနွေးသွားမှာဖြစ်ပါတယ်။ဒါ့အပြင်ကျွန်တော်အရင်ခီးစဉ်တွေတုန်းကလိုပဲကျွန်တော်အစီအစဉ်မှာဒီတစ်ခါနိုင်ငံရေးအကျဉ်းသားပြဿနာနောက်ပြီးတိုင်းပြည်တွေကမီဒီယာအခြေအနေတွေကိုလည်းဆွေးနွေးသွားမှာဖြစ်တယ်လို့စီးပွားရေးကုံသွဲမှုအတွက်တဘာဝသယံဇာတာတွေထူရဲအခါမှာလူခွင့်ရေးချိုးဖောက်မှုတွေဘယ်လောက်ရှိခဲ့သလဲဆိုတာကိုလည်းလစ်လာကင်တွဲဖြစ်ရှင်းသွားမှာဖြစ်ပါတယ်
Mr. Quintana အနေနဲ့နောက်ဆုံးအခြေမြန်မာပြည်ခီးစဉ်မှာမြန်မာအစိုးရကိုဘယ်လိုအကြံပြုခဲ့ပါသလဲဒီနောက်ပိုင်းမြန်မာနိုင်ငံမှာတိုးတက်မှုရှိလာတာကိုတွေ့ရပါသလား
Well we have seen progress in respect to the political prisoners very recently the president of Myanmar issued an amnesty
နိုင်ငံအကြီးအကဲတွေကိုပြန်လွှတ်ပေးတဲ့အပိုင်းမှာတိုးတက်မှုရှိရာကိုတွေ့ရပါတယ်မကြာသေးခင်ကပဲမြန်မာသမ္မတကနေပြီးတော့နိုင်ငံရေးအကြီးအကဲအများအများကိုလူငင်းချမ်းသာဝင်ပေးခဲ့ပါတယ်ဒါဟာသတင်းကောင်းပါဒါနဲ့ပတ်သက်ပြီးကျွန်တော်ကြိုဆိုပါတယ်ဒါတူတက်မှုပါဒါပေမဲ့တစ်ချိန်တည်းမှာပဲနိုင်ငံအကျဉ်းသားတချို့ကြံနေသေးတာလည်းရှိပါတယ်။နောက်ပြီးဒေသဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးလူမှုဆန္ဒပြမှုတွေဖြစ်တဲ့အခါမှာရဲတပ်ဖွဲ့ရဲ့အရေးယူဆောင်ရွက်တဲ့မူဝါဒတွေကိုလည်းဆွေးနွေးတော့မှာဖြစ်ပါတယ်။အရင်တစ်ခေါက်တုန်းကနာဆာကကိုဖျက်သိမ်းဖို့အကြံပေးခဲ့ပါတယ်။အခုတော့အစိုးရအနေနဲ့နာဆာကကိုဖျက်သိမ်းလိုက်ပါပြီ။အဲ့လိုဖျက်သိမ်းပြီးတဲ့နောက်မှာသူ့နေရာမှာဘက်တပ်ဖွဲ့တွေနဲ့အစာထိုးပြီးဘယ်လိုဆောင်ရွက်နေသလဲဆိုတာကိုလည်းကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်။ဒါအပြင်ကျွန်တော်ရဲ့အရင်ခီးစဉ်မှာတုန်းကကချင်းပြည်နယ်ကိုသွားရောက်ခဲ့ပြီးအဲ့ဒီမှာရှိတဲ့ဒုက္ခသည်တွေနဲ့စကားပြောကြည့်တဲ့အခါမှာစစ်တပ်ဘက်ကဒီလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာကိုကြားခဲ့ရပါတယ်။အဲ့ဒီအတွက်ကျွန်တော်စိတ်ပူမိပါတယ်။ဒါတွေနဲ့ပတ်သက်ပြီးအစိုးရနဲ့အဲ့ဒီမှာပါဝင်ပတ်သက်နေသူတွေနဲ့လည်းပဲကျွန်တော်တွေ့ဆုံသွားမှာဖြစ်ပါတယ်။အပြစ်ခတ်ရစဲရေးဆွေးနွေးမှုတွေတုတ်တက်မှုရှိတယ်လို့ဆိုရပေမဲ့ကြီးစံတွေစနတ်တန်တွေကတော့ဆက်လက်ပြီးတော့ကြားနေရစဲဒီအတွက်ကချင်ပြည်နယ်တွင်ကဒေသခံတွေအပေါ်ထိခိုက်မှုတွေရှိနေတယ်လို့သိရပါတယ်။လူခွင့်ရေးကိုယ်စားလှယ်တယောက်အနေနဲ့ဒီလူတွေကိုစားဆောင်ရွက်သွားဖို့ကျွန်တော်တာဝန်ဖြစ်ပါတယ
်။ Mr. Quintana အနေနဲ့ရခိုင်ပြည်နယ်ကိုတွားရောက်တဲ့အခါမှာရိုဟင်ဂျာဒုက္ခသည်တွေနဲ့ပဲတွေ့ဆုံနေဆိုရဲဝေဖန်မှုတွေရှိပါတယ်။အဲ့ဒါနဲ့ပတ်သက်လို့ကဘယ်လိုများတုံ့ပြန်ချင်ပါသလဲ
No, the first thing that I would like to say in this respect is that there is a clear misinformation.
ဒါတရင်မှတစ်ခုလို့ပဲကျွန်တော်ပြောချင်ပါတယ်။ကျွန်တော်ရခိုင်ပြည်နယ်ကိုသွားတိုင်းအာဏာပိုင်တွေနဲ့တွေ့တယ်။ရခိုင်အာဏာပိုင်တွေနဲ့တွေ့တယ်။ဒေသခံမြန်မာတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မီဒီယာတွေအနေနဲ့ကျွန်တော်သွားတဲ့အခါတိုင်းလူတိုင်းရင်တွေ့တယ်ဆိုတာကိုစင်စင်လင်းဖော်ပြကြဖို့လိုပါတယ်။ရခိုင်ပြည်နယ်အကြမ်းဖက်မှုတွေအတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တာနဲ့ပတ်သက်ပြီးလူခွင့်ရေးကိုယ်စားလှယ်တယောက်အနေနဲ့အကုန်လုံးရဲ့အကြောင်းကိုနားထောင်ပြီးအကဲဖြတ်စစ်ဆေးရမှကျွန်တော်တာဝန်ပါ။ဒီစစ်ဆေးမှုတွေအရရခိုင်ပြည်နယ်အတွင်းမှာခွဲခြားဆက်ဆံမှုတွေရှိနေတယ်ဆိုတာတွေ့ခဲ့ရပါတယ်။
လူခွင့်ရေးကိုယ်စားလှယ် Mr. Quintana ဟာမြန်မာနိုင်ငံကိုဩဂုတ်လ17ရက်နေ့ကနေပြီးတော့22ရက်နေ့အထိ10ရက်တာခီးသွားရောက်မှာဖြစ်ပါတယ်။ခုချိန်ဟာ Mr. Quintana ရဲ့ခုနှစ်ချိန်မြောက်ခီးစဉ်လည်းဖြစ်ပါတယ်။ဒီခီးစဉ်ပြီးမှာတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှာဆွေးနွေးဖို့အတွက်ပြန်လည်စီရင်ခံသွားမှာဖြစ်တယ်လို့သူကပြောသွားခဲ့ပါတယ်ရှင်။